နိုင်ငံတွင်လက်နက်ကိုင်ပြိပခါတွေကြားအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့စားနပ်ရိက္ခာအပါအဝင်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေကြောင်း ICRC နိုင်ငံတကာကြက်ချင်းဤအသင်းကြီးဥက္ကဋ္ဌကပြောလိုက်ပါတယ်ICRC ရဲ့အကြီးအကဲဟာစက်တင်ဘာ5ရက်နေ့ကနေ9ရက်နေ့ထိတွားခဲ့တဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာလက်နက်ကိုင်တိုက်ပွဲတွေကြားထောင်တောင်းချီတဲ့လူတွေစိုးရိမ်ထိတ်လန့်နေရတယ်လို့တန့်ရှင်းတဲ့ရေနဲ့မိန်လာစနစ်မရှိတဲ့နေရာတွေမှာစေဝါနဲ့အစားအစာမရှိအဝတ်တထည်ကိုတစ်ခုနဲ့ရရပစ္စည်းဆွဲပြီးတော့ထွက်ပြေးပုန်းရှောင်နေရတဲ့အကြောင်းလဲဒီနေ့ရေဆွဲတဲ့သတင်းထုတ်ပြန်ထားပါတယ်။ဒါအပြင်သူဟာရခိုင်ပြည်နယ်တွင်းကပြည်သူတွေရဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အခြေအနေတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါသေးတယ်။အရဲသားတွေနေထိုင်တဲ့နေရာတွေမှာပြင်းထန်ပြီးပောက်ကွဲစေတဲ့လက်နက်တွေအုံပြူတိုက်ခိုက်နေတဲ့အတွက်ကြောင့်ပြည်သူတွေစိုးရင်ကြောက်လန့်နေတာအခြေခံစားကုန်တည်ယူခွင့်နဲ့သွာလာခွင့်တွေကိုပိတ်ပင်ကန့်သတ်ထားတာတွေစတာတွေကိုလည်းထောက်ပြပြောဆိုထားပါတယ်။ခီးစဉ်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်နဲ့တွေ့ဆုံခဲ့ပြီးတော့ ICRC ရဲ့အခန်းကဏ္ဍနဲ့ပြည်ပခါတွေကြားမှာဗတ်မလိုက်ပဲလိုအပ်နေသူတွေကိုအကူအညီပေးနိုင်ရည်ရည်မှန်းချက်တွေကိုလည်းရှင်းပြခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။